ထောင်ဒဏ်ဆယ်နှစ်စီပြစ်ဒဏ်ချမှတ်ခံထားရတဲ့စစ်သား9ဦးကိုအချိန်တိုကာလအတွင်းပြန်လွှတ်ပေးလိုက်တဲ့သတင်းမှန်နေဆိုရင်ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ကြီးလေးတဲ့ပြစ်မှုတွေကိုရေးယူဖို့မြန်မာစစ်ကောင်းဆောင်ဘက်ရဲ့ပြက်ကွက်မှုပြသရာရောက်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးက VOA ကိုပြောပါတယ်မေလ29ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ဝန်ကြီးဌာန3ခုနဲ့သတင်းစာရှင်းလင်းပွဲမှာတော့ရိုက်တာသတင်းကရေးတဲ့ဒီသတင်းကိုအတည်ပြုဖို့သက်ဆိုင်ရာကညှင်းဆုပ်ထားတဲ့အကြောင်းမတ်အင်ဂျင်နီယာကပြောပြမှာပါရှင်
မနစ်တနင်္လာနေ့ကရိုက်တာသတင်းဌာနရဲ့ထုတ်ပြန်ချက်မှာတော့2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းအင်းဒီရွာမှာရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ထောင်ဒဏ်ဆယ်နှစ်စီပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်9ဦးကို2018ခုနှစ်နိုဝင်ဘာလကလေးကလွှတ်ပေးခဲ့ပြီးဖြစ်ကြောင်းအမည်မဖော်လိုတဲ့ထောင်အာဏာပိုင်2ဦး အကျဉ်းသားဟောင်း2ဦးနဲ့စစ်သား2ဦးတို့ကိုကိုးကားဖော်ပြထားပါတယ်ဒီစစ်သား9ဦးရဲ့ပြစ်ဒဏ်တွေကိုတက်မတော်ကရှော့ချခဲ့တာဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့နေပြည်တော်ကအစ်စ်မြင့်အရာရှိတဦးကရိုက်တာသတင်းဌာနကိုပြောခဲ့တယ်လို့ဆိုပါတယ်အခုလိုကြီးမားတဲ့ပြစ်မှုကျူးလွန်သူတွေကိုမြန်မာစစ်တပ်ခေါင်းဆောင်တွေကပြစ်ဒဏ်ရှော့ပေါ်ပြီးလွှတ်ပေးလိုက်တဲ့သတင်းမှန်နေဆိုရင်ရခိုင်ပြည်နယ်တွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ကလည်းအရေးယူပါတယ်ဆိုတဲ့ဟန်ပြလုံရဲ့နိုင်ငံတကာကဝင်းဝင်းကြီးမြင်တွေ့လိုက်ရတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson က VOA ကိုပြောပါတယ
်။ More than anything, the early release of these 7 soldiers revealed Senior General Min Aung Hlaing
အခုဒီစစ်သား9ဦးကိုချင်းတိုအတွင်းလစ်ပေးလိုက်တဲ့ဖြစ်ရပ်ကိုကြည့်ရင်ဘယ်လိုမှမအောင်လိုက်နဲ့တပ်မတော်ကောင်းဆောင်တွေဟာရိုဟင်ဂျာတွေကိုလူအဖြစ်တောင်သတ်မှတ်စဉ်းစားတာမျိုးမရှိဘူးဆိုတော့ပြတ်တက်လိုက်တာဖြစ်တယ်လို့ရခိုင်ပြည်နယ်မှာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတယ်ဆိုတာမျိုးတခါမှမတွေ့ရပါဘူးဒီလိုဖုံးကွယ်ဖို့ကြိုးစားတဲ့နေရာအတိုင်းပဲတပ်မတော်ကနေမကြသေးခင်ကရခိုင်ပြည်နယ်အတွက်စစ်တပ်ခုံရုံးဆိုတာမျိုးဟာဖန်တီးခဲ့ပါတယ်ဒါကြောင့်ဒီလိုခုံရုံးဆိုတာမျိုးဟာအတိတ်ပဲကင်းမဲ့နေသလိုဖိနှိပ်ငိမ့်မှမှုတွေကိုဖုံးကွယ်ဖို့နောက်ထပ်လိမ်လည်လှည့်စားမှုတစ်ခုပဲဖြစ်ပါတယ်
။အခုလိုစစ်သား9ယောက်ကိုဖမ်းဆီးအပြစ်ပေးခဲ့တယ်ဆိုတဲ့ကိစ္စမှာလည်းထောင်ထဲမှာ16လနေခဲ့ရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဖော်ထုတ်ခဲ့တာကိုဘလို့မှဖုံးကွယ်မရတဲ့အတွက်ကြောင့်သာဖြစ်တယ်လို့ Phil Robinson ကပြောပါတယ်
။ Gavador has engaged in a massive cover up of their crimes against humanity and genocide against the Rohingya.
Rohingya ရေပုံဖြစ်နေမြန်မာယာမှာလူသားတွေပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့ပြစ်မှုတွေကိုအကြီးအကျယ်ဖုံးကွယ်ဖို့တပ်မတော်ကအယုံဆိုင်လုပ်ဆောင်ခဲ့တာပါ။ဒီစစ်သား9ယောက်ကိုဖမ်းဆီးခဲ့တဲ့အဓိကအကြောင်းရင်းကလည်းသူအေးအေးနဲ့တပ်ဖြတ်ခဲ့တဲ့ဒီအမှုကို Riders သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ကတည်းတရေအနေနဲ့စုံစမ်းဖော်ထုတ်နိုင်ခဲ့ပြီးဘယ်လိုမှညှဉ်းဆန်းလို့မရတဲ့အတွက်ကြောင့်ဖြစ်ပါတယ်
။ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကလည်းရိုက်တာသတင်းမှန်ခဲ့မယ်ဆိုရင်မြန်မာတပ်မတော်ခေါင်းဆောင်တွေဘက်ကဥပဒေလိုက်နာလူစိတ်မရှိဘူးဆိုတာကိုမြင်တွေ့ရတယ်လို့ VOE ကပြောပါတယ
်။2020နီးလာတာနဲ့တကယ်နဲ့ထဲမှာပဲတပ်မတော်ဘက်ကနေပြီးတော့လှုပ်ရှားမှုတွေလှုပ်လာတာတွေပိုပြီးများလာတာကိုကျွန်တော်တွေ့ရတယ်။အဲ့တော့အင်းတင်ရောလူတမှုဆိုလို့ရှိရင်ကျွန်တော်တို့စစ်တဲ့နယ်ပဲထိုင်နေပြည်မှုတွေနဲ့အေးအေးယူထားတဲ့ကိစ္စဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးအေးအေးယူထားတဲ့ကိစ္စရဖြစ်တဲ့အတွက်တမတော်ကနေရောကာကွယ်ရေးဦးစီးချုပ်ရဲ့အဆုံးဖြတ်နဲ့ဆုတ်ပေးလိုက်တဲ့ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုဘာမှ view ဆိုင်စရာမရှိဘူးဆိုတဲ့သဘောမျိုးပြလိုက်တာချင်းချင်းလင်းလင်းကို
မနေ့ကနေပြည်တော်မှာပြုလုပ်တဲ့တည်ထဲရေးကာဝေးရေးနဲ့ကျန်းမာရေးဝန်ကြီးဌာန၃ခုရဲ့သတင်းစာရှင်းလင်းပွဲမှာတော့ရိုက်တာသတင်းနဲ့ပတ်သက်လို့သတင်းတောက်တွေကမေးရမှာတက်ဆိုင်ရာအာဏာပိုင်တွေကဖြေဆိုဖို့ငင်းဆန်ခဲ့ပေမဲ့အင်းတင်ကိစ္စနဲ့ပတ်သက်လို့တက်မတော်သား9ဦးထောင်ထဲမှာထိန်းသိမ်းထားတာမရှိတော့ဘူးလို့အကျဉ်းဦးစီးဌာနညွှန်ကြားမှုချုပ်ဦးမြင့်စိုးကဖြေဆိုခဲ့ပါတယ်ကာကွယ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ပုံမှုချုပ်အောင်ကျော်ဟိုးကလည်းသူတို့ကိုလွှတ်ပေးခြင်းရှိမရှိဆိုတာအတိအပြုပြောကြားလို့မရသေးကြောင်းသတင်းတောက်တွေကိုဖြေဆိုခဲ့ပါတယ်။2018ခုနှစ်ဧပြီလတုန်းကတော့ဒီတက်မတော်သား9ဦးကိုနိုင်ငံတော်သမရလူငင်းချမ်းသာခွင့်နဲ့စစ်တွေထောင်ကနေလွှတ်ပေးလိုက်ပြီလို့ Skynet MNTV ကနေသတင်းထုတ်ပြန်ခဲ့ရမှာဒီသတင်းမှန်ကန်မှုမရှိကြောင်းသမရယုံပြောခွင့်ရဦးစော်ထီကတုံ့ပြန်ပြောကြားခဲ့တဲ့အတွက် Skynet သတင်းဌာနကသတင်းမှအတွက်ပြန်လည်တောင်းပန်ခဲ့ရပါရဲ့ရှင်။